ကယားပြည်နယ်လွန်ကော်မြို့နယ်ဒီမော့ဆိုမြို့တွေမှာစစ်တပ်နဲ့ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲတွေဆက်ဖြစ်နေပါတယ်စစ်တပ်ဘက်ကတော့တိုက်ပွဲတွေဖြစ်နေသလိုနယ်မြေလုံခြုံရေးအတွက်ဆောင်ရွက်မှုတွေအဖမ်းအဆီးတွေလုပ်နေတယ်လို့ပြောပါတယ်ကယားပြည်နယ်မြို့တွေမှာဖြစ်နေတဲ့တိုက်ပွဲတွေနဲ့တောင်းနဲ့ချီတဲ့ဒေသခံတွေထွက်ပြေးနေကြရတဲ့အခြေအနေတွေကိုပြည်ဝသတင်းတောင်နဲ့ကွင်းရင်ကပြောပြပေးပါမယ်ခင်ဗျာ
ကယားပြည်နယ်ဒီမော့ဆိုမြို့နယ်လွန်ကော်မြို့တွေမှာဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်တပ်ကြားဒီနေ့မှလည်းတိုက်ပွဲပြင်းထန်နေပါတယ်ဒီမော့ဆူမြို့မှာဒီနေ့မနေ့အစောပိုင်းကစစ်ကောင်စီတပ်ဖွဲ့တွေနေရာယူထားတဲ့မြို့တွင်းရဲစခန်းကိုဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဘက်ကပစ်ခတ်လို့နှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့ပါတယ်ဒီတိုက်ပွဲတွင်နှစ်ဖက်ထိခိုက်ကြဆုံးမှုတွေရှိခဲ့တယ်လို့မြို့ခံသူကပြောပါတယ
်နေ့9နိုင်လောက်ကတည်းကတော့တိုက်ပွဲဖြစ်နေတော့ရဲစခန်းတော့ပြန်ထိတွေ့ထိတော့ရဲစခန်းတော့လက်နက်ကြီးနဲ့လည်းဖြတ်ကြည့်ဒီကနေ့တော့ PDF မှာကတောင်းရတဲ့အရာရပါမရောက်သေးဘူး။အခုလည်းထိခိုက်ရှိတဲ့တန်ချက်ကကားနဲ့ဒီပြစ်ခံသူတို့လည်းပြစ်ခံဖြစ်ရလေ။ဒီဒါမဲ့အရေးတော့ဒီမပြီးနိုင်ပါဘူ
း။ဒီနေ့မနေ့ပိုင်းကစပြီး10နာရီချိန်ထိတိုက်ပွဲပြင်းထန်နေစေဖြစ်ပြီးစစ်ကောင်စီဘက်ကတင့်ကန်နှစီပြက်စီးပြီးတော့အကြဆုံးများသလိုကာကွယ်ရေးတပ်ဖွဲ့ဘက်က3ဦးတန်ရရတယ်လို့ကရင်နီပြည်သူ့ကာကွယ်ရေးဖွဲ့ GBTF ဘက်ကထုတ်ပြန်ထားပါတယ်။နစကစစ်ကောင်စီရဲ့ပြောခွင့်ရဗိုလ်ချုပ်စော်မင်းလွန်းကတော့တိုက်ပွဲတွေဖြစ်တဲ့ဆိုတာကိုတော့အတိပြုပေမဲ့အသေးစိတ်မသိရသေးဘူးလို့ပြောပါတယ
်ဒီမနေ့အချိန်ကြီးတော့အသေးစိတ်တော့မသိသေးဘူးကျွန်တော်တို့ဒီကျမ်းပတ်အဖွဲ့များအနေနဲ့ကတော့တိုက်ခိုက်ခဲ့တယ်တော့ရှိတယ
်ဒီမော့ဆွေမြို့ထက်ကဆိုးရယုံတို့ချို့ကိုပြည်သူ့ကာကွယ်ရေးအဖွဲ့တွေတနင်္ဂနွေနေ့ကမီးရှို့ဖျက်ဆီးခဲ့ပြီးနောက်စစ်တပ်ဘက်ကအင်အားဖြည့်ထားပါတယ်တောက်ကြနေတဲ့စနေနေ့တွေတုန်းကလည်းနှစ်ဖက်ပြေခတ်တိုက်ခိုက်မှုတွေကြောင့်ဒီမော့ဆွေမြို့ဒေသခံတောင်းနေချီစစ်ဘေးလွတ်ရာတိမ်းရှောင်နေကြရပါတယ်ပေါ်လခဲမြို့နယ်မော်ချီမြို့ဘက်မှာတော့ကရင်နီမြို့သားသုတရေးပါတီ KMPP ရဲ့ပါဝင်ပူပေါင်းအင်အားဖွဲ့ကနေစစ်ကောင်စီတပ်စခန်းတစ်ခုပေါ်မနေ့မေလ24ရက်နေ့ကတိုက်ခိုက်ခဲ့တယ်လို့ဗိုလ်ချုပ်စုံမင်းတွင်းကပြောပါတယ
်။မော်ချီဘက်မှာတော့မနေ့ကကျွန်တော်တို့ညနေပိုင်းတောင်မှစခန်းတစ်ခုကို KMPP ဖွဲ့တွေကပါတယ်ဝင်ပြီးတိုက်ခတ်တာရှိတယ်
တခါလွိုင်ကော်မြို့မှာလည်းမြို့ဝင်ထွက်စစ်စည်ရေးဂိတ်တခုဖြစ်တဲ့ဗန်ကန်းဂိတ်မှာဒီနေ့အစောပိုင်းစစ်တပ်နဲ့ဒေသခံလက်နက်ကိုင်အဖွဲ့တွေတိုက်ပွဲဖြစ်နေတယ်လို့နနက်တော်ရက်ကွက်မှာမင်းညကတိုက်ပွဲတွေဖြစ်ခဲ့တယ်လို့လွိုင်ကော်မြို့ခံကပြောပါတယ
်မင်းညအချိန်ကြီးကတော့ဟိုစစ်တပ်ကရောက်လာတဲ့အသင့်ကားတစ်စီးပါနော်နနက်တော်ဖြစ်တဲ့အချိန်မှာ BDF ရဲ့နဲ့ဒါရိုက်တွေ့ချတော့အပြန်လာပြီးခတ်မှုဖြစ်တယ်ညက9နိုင်ကြည့်တယ်အပြန်လာစိတ်နားလိုက်ပြည်လိုက်နားလိုက်ပဲ
စစ်ကောင်စီပြောခွင့်ရဘူရုပ်စုံမင်းထွန်းကတော့လွိုင်ကော်မြို့တွင်ပြေကမှုတွေရှိနေတယ်လို့စစ်တပ်ဘက်ကဖမ်းဆီးတွေလုပ်ခဲ့တယ်လို့ပြောပါတယ
်လွိုင်ကော်ဘက်အချိန်ကြီးမှလည်းအဲ့ဒီမှာကျွန်တော်တို့တော့ဟိုနေနေလုံလုံရေးဆက်လက်အောင်ရနေရတာမျိုးရှိပါတယ်အခါနေတော့ပြစ်ခတ်တာတွေနောက်ဆက်တာတွေတော့ရှိနေတော့မှာဖြစ်ပါတယ်မနေ့ကတော့ကျွန်တော်တို့အန်ကောဘက်မှာဖန်စီရမိခဲ့တဲ့လူတွေလည်းကျွန်တော်အန်ကောဆိုင်မှာရှင်းနေတော့တော့ကျွန်တော်ဖန်စီရမိတဲ့ကြည့်တယ
်လွိုင်ကော်မြို့တဲ့လမ်းတော်လမ်းလာသူတွေကိုစစ်တပ်ကဖန်စီခဲ့တယ်လို့မြို့ခံတွေကပြောပြပါတယ
်6ရက်ဖန်ခံရခဲ့တယ်မင်းလည်းကချောင်းတကယ်ဒီတိုင်းလမ်းမသိလို့ကောက်ခွင့်ပြီးဟိုကောက်တင်လာလိုက်အဲ့လို
ပြေကတိုက်ကမှုတွေဖြစ်နေတဲ့လွိုင်ကော်မြို့နယ်ထဲမှာဘေးလွတ်အောင်ထွက်ပြေးနေရသူတွေတောင်းတဲ့ချီရှိနေပါတယ
်လွိုင်ကော်တင်းနေတဲ့ဆိုမရှိဘူးဆိုရင်တော့တောင်းတောင်းဒီတောင်းတော့ရှိမယ်ယူရတိုင်းဒီလူကကြမ်းမလူရှိရောအပေါင်းတော့တောင်းတဲ့မှာလက်ကင်းကထွက်နေကြမြစ်ပေါ်မှာနေလူလဲအုံကြီးချောင်းပူပွားကြီးတောင်းမှာပဲရှုံနေကြတယ
်မနေ့ကတော့ကယန်းတရာကြေးရွာကဒုက္ခတဲ့တချို့ပုန်းခုနေတဲ့ဖခင်ချောင်းတဲ့စစ်တပ်ကပြစ်လိုက်တဲ့လက်နဲ့ကြီးထိမှန်လို့အရသား၄ယောက်တေဆုံးခဲ့တယ်လို့အများပြားတန်ရာရရှိခဲ့ပါတယ်ကယားပြည်နယ်လွိုင်ကော်မြို့နယ်တီမော့ဆူမြို့နယ်ဘရူဆူမြို့နယ်နဲ့ရှမ်းပြည်နယ်မိုးပြင်းမြို့တို့မှာစစ်တပ်နဲ့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တွေပြန်လည်ပစ်ခတ်တိုက်ခိုက်မှုတွေကြောင့်ဒေသခံ6000ကျော်စစ်ဘေးသိမ်းရှောင်နေကြရပြီးဒုက္ခသည်တွေအတွက်ဆေးဝါးအစားအသောက်အသုံးဆောင်တွေလိုအပ်နေတယ်လို့ပြည်တွင်းဒုက္ခသည်အကူအညီပေးတဲ့အဖွဲ့တွေကပြောနေကြပါတယ်ခင်ဗျာ
နိုင်ငံအိမ်သတင်းပေးပို့ထားတာပါခင်ဗျာ